ရိုမန်ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ဟာမြန်မာနိုင်ငံကိုလာရောက်လေပတ်မဲ့ခီးစဉ်အပေါ်ခရစ်ယာန်ဘာသာဝင်တွေကကြိုဆိုလိုက်ကြပြီးတော့မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့ပုပ်ယဟန်မင်းကြီးကကောင်းကျိုးတွေဆောင်ကျင်းပေးနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်။ဒီအကြောင်းအပြည့်အစုံကိုကိုညံဝဲအောင်ကစူးစီးပြီးတော့တင်ပြထားပါတယ်။နားဆင်ပါခင်ဗျာ။
နိုဝင်ဘာလ29ရက်နေ့မှာမြန်မာနိုင်ငံကိုစတင်ရောက်ရှိလာမဲ့ပိုယဟန်မင်းကြီးဖရန်စစ်ရဲ့ခီးစဉ်အတွင်းသမ္မတဦးတင်ကျော်နိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နဲ့နေပြည်တော်မှာတီးခြားစီတွေ့ဆုံမှုရှိသလိုနိုဝင်ဘာလ29ရက်နေ့မှာတော့ရန်ကုန်ကဘာအေးကုန်းမြေနိုင်ငံတော်တန်ခါမဟာနယ်ကအဖွဲ့နဲ့တီးသန့်တွေ့ဆုံမှာဖြစ်ပြီးစိတ်မေရီဖရာကျောင်းမှာခရစ်ယာန်ဂိုင်းအုပ်ဆရာတော်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်ပိုယဟန်မင်းကြီးရဲ့မြန်မာပြည်ခီးစဉ်အသေးစိတ်နဲ့ပတ်သက်လို့ရန်ကုန်ကက်သလစ်ယဟန်အမတ်ကာဒီနယ်ချားစ်မောင်ဘိုရဲ့လက်ထောက်ဆရာတော်ဖာသာဒိုမီနစ်ကအခုလိုရှင်းပြပါဗျ
။သူရဲ့ဘုံရန်မင်းကြီးရဲ့ program ကပါလဲဆိုတော့29ရက်နေ့မြန်မာပြည်ရောက်မယ်28ရက်နေ့နေပြီးတော့သွားပြီးတော့မှနိုင်ငံတော်သမ္မတရဲ့နောက်နိုင်ငံတော်အကြီးအကဲတွေနဲ့တွေ့ဆုံခြင်းနှုတ်ဆက်ခြင်းရှိမယ်ပြီးနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုခြင်းရှိမယ်ဒါ28ရက်နေ့ပေါ့ပြီးတော့29ရက်နေ့ကျတော့ရန်ကုန်ကြိုက်ကစံကွင်းမှာဝတ်ပြုဆုတောင်းခြင်းရှိတယ်အဲ30နေ့ကျတော့စိတ်မေရီကက်သီဒရယ်မှာလူငယ်တွေနဲ့တွေ့ဆုံဆုတောင်းပွဲပြီးရတယ်အဲ30နေ့နေ့လယ်ပိုင်းမှာဘင်္ဂလားဒေ့ရှ်ကိုပြန်လည်ပြီးထွက်ခွာမယ့်အစီအစဉ်ပေါ့
ပိုယန်မင်းကြီးရဲ့မြန်မာပြည်ခီးစဉ်အတွင်းငင်းငင်းရေးကိစ္စတွေကိုဆောင်ကျင်းပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကရားပြည်နယ်ဖေကုံကက်သလစ်ဂိုင်းအုပ်ဆရာတော်တိုမတ်ဆူချစ်သားကအခုလိုမိန့်ပါတယ
်ကျွန်တော်အထင်တော့ကိုရဲ့မတွေ့ဖူးတဲ့ဒီကျွန်တော်ရဲ့ယဟမင်းကြီးသူကဒီရမနင်္ဂမရှိတဲ့လူကြီးတွေနဲ့လည်းသူတွေ့မယ်ပြီးတော့ဘာသာရေးပင်ကြီးကလည်းတွေ့မယ်ဆိုတော့ဒီမှာဒီသူအကြံပေးမှုတွေညှိနှိုင်းပေးမှုတွေရှိကောင်းရှိနေတော့ပေါ့နော်ဒီအတွက်ကျွန်တော်တို့ဒီအကျိုးများတွေရှိနေမယ်လို့မျှော်လင့်ပါတယ်ကျွန်တော်တို့ရဲ့ဒီနိုင်ငံတော်ရောက်တဲ့အချိန်မြန်မာနိုင်ငံလည်းသူများတွေပို့တည်လာလိမ့်မယ်အဲ့ဒီတစ်ခုမျှော်လင့်ထားပါတယ်နောက်တစ်ခုကကျတော့ငင်းချမ်းရင်းနဲ့အမြတ်တရားတို့သူလည်းဒီအကြောင်းကိုပြောပြမှဆိုတော့ကျွန်တော်တို့တဲ့ဒီငင်းချမ်းရင်းကိုပို့ဆောင်ပို့ပြီးမှပို့ဆောင်လာလိမ့်မယ်လို့မျှော်လင့်ထားကြပါတယ်
သာသနာပိုင်ပိုယဟန်မင်းကြီးရဲ့ခီးစဉ်မှာအစိုးရတာဝန်ရှိသူတွေကိုစစ်ပီးဒုက္ခတဲ့အရေးကိစ္စတိုက်တွန်းဆွေးနွေးနိုင်တယ်လို့ရခိုင်ဒေသပြည်ပခန့်တွေဆွေးနွေးနိုင်တယ်လို့သုံးသပ်သူကတော့ခရစ်ယာန်ဘာသာဝင်တဦးဖြစ်တဲ့စလိုင်းဘွေကုံဖြစ်ပါတယ်
။ပိုယဟန်မင်းကြီးရဲ့ခီးစဉ်ကတော့စံတီမြောက်ပိုင်းနဲ့ချင်းမြောက်ပိုင်းတို့အငင်းဆိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဟို IDP ရဲ့အများကြီးရှိတာကိုဒုက္ခတွေတွေအများကြီးရှိတော့အဲ့ဒီကိစ္စကိုဟိုအစိုးရကိုဘာလို့နီးပင်ဖိအားပေးမယ်တိုက်တွန်းမယ်သမ္မတကိုတိုက်တွန်းနေဆိုရင်တော့သမ္မတကလည်းပဲဟိုအဲ့ဒီကိစ္စကိုတော့လဲလဲခံနိုင်တယ်နောက်ပြီးတော့လိုက်ညောပေးနိုင်မှာပေါ့ဟုတ်တော့ဒီစခိုင်မြောက်ပိုင်းမှာငင်းချမ်းကြီးကိုအတူတကွရှင်တွင်းနေထိုင်ဖို့ပါဖို့ညာဖို့တကယ်လို့များဒီဘင်္ဂါလီဖက်ကိုဆောင်းပေးပြီးတော့မှအမင်းတို့မြန်မာနိုင်ငံသားတွေအရင်တော့ပြန်နေထိုင်နေပါတယ်ညာပြောနေဆိုရင်တော့မြန်မာနိုင်ငံပြည်သူထုကတော့ဟိုဘဝင်ချမှာမဟုတ်ဘူးလို့ဆိုတော့မြင်တယ်ဟုတ်
တကယ်တော့ပိုယဟန်မင်းကြီးဖရန်စစ်ရဲ့ခီးစဉ်ဟာမြန်မာပြည်ကိုကဘာကစာနာမှုတွေပို့ရှိလာအောင်လှုပ်ဆောင်ပေးဖို့အတွက်မျှော်လင့်ထားကြောင်းဖာသာဒိုမီနစ်ကပြောပါတယ်
။အတိအကျတော့ပိုယဟန်မင်းကြီးရဲ့ခရီးစဉ်ကတော့ဘယ်နိုင်ငံမဲသွားသွားသူ့ရဲ့ခရီးစဉ်ကသူကငြိမ်းချမ်းရေးကိုတည်ဆောင်တဲ့ပုံကိုလို့ပဲကဘာအတိမဲ့ပြုထားတဲ့အခါကျတော့သူဒီလိုလာရောက်တယ်ဆိုတဲ့အချက်ကလေးတစ်ခုကပင်မြန်မာနိုင်ငံသူနိုင်ငံသားအားလုံးအတွက်ဒါငင်းငင်းရေတို့ချစ်ချစ်မြတ်တာတို့ ਨੇ အများကြီးသက်ဆိုင်တယ်လို့ဖာသာပြောကြင်တာပေါ့လေ။သူကဘာကိုပြကြင်လဲဆိုတော့အေးမြန်မာနိုင်ငံသူနိုင်ငံသားတွေပေါ်မှာသူကချစ်တယ်အခက်အခဲရှိနေတဲ့ပုံကိုအခက်အခဲရှိနေတဲ့နိုင်ငံမှာသူလည်းပဲရှိတယ်ဆိုတာကိုကဘာကိုသိအောင်ပြကြင်တဲ့ရည်ရွယ်ချက်လို့ပဲကျွန်တော်ထင်တယ်အဲ့ဒီရည်ရွယ်ချက်ကိုပဲသူပြောပြမယ်လို့ကျွန်တော်မျှော်လင့်တယ
်။ပိုယဟန်မင်းကြီးဖရန်စစ်ရဲ့အခုမြန်မာနိုင်ငံခီးစဉ်ဟာပိုယဟန်မင်းကြီးတပားရဲ့ပထမဦးဆုံးသောမြန်မာနိုင်ငံခီးစဉ်လည်းဖြစ်ပါတယ်။မြန်မာပြည်ခီးစဉ်အပြီးမှာတော့ပိုယဟန်မင်းကြီးဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်သွားရောက်မှာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးမှာရိုဟင်ဂျာမွတ်စလင်အရေးအခက်ကြုံနေချိန်မှာပဲပိုယဟန်မင်းကြီးရဲ့ခီးစဉ်ထွက်ပေါ်လာတာပါ။ရိုဟင်ဂျာမွတ်စလင်တွေအရေးမြန်မာနိုင်ငံဘက်ကကင်တွယ်မှုအပေါ်နိုင်ငံတကာဘက်ကပြစ်တင်ဝေဖန်နေခြင်းလည်းဖြစ်ပါတယ်ခင်ဗျာ။